မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မလေးရှားနိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့နေရပြန်ဖို့ကြံ့ကြံမှုတွေကြုံနေရတဲ့မြန်မာနိုင်ငံသားတရားကျော်ဒီကနေ့ပဲနေရပြန်ခွင့်ရခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံကထိန်းသိမ်းစခန်းကအကျဉ်းသား90လောက်အပါဝင်ကတ်ရောဂါကာလပိတ်မိနေတဲ့မြန်မာနိုင်ငံသားတရားကျော်ဟာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲပြန်ဖို့စီစဉ်ထားပေမဲ့ခရီးစဉ်ပြတ်ခဲ့ပြီးတဲ့နောက်ဒီကနေ့မှပဲပြန်ခွင့်ရခဲ့တာဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါကာလပိတ်မိနေတဲ့မလေးရှားထိန်းသိမ်းစခန်းကအကျဉ်းသားတွေနဲ့တရားမဝင်နေထိုင်နေသူတွေကိုတစ်ပတ်သုံးကြိမ်ကယ်ဆယ်ရေးလေယာဉ်နဲ့နေရပြန်ဖို့စီစဉ်ရမှာဒီကနေ့တရားကျော်ပြန်ခွင့်ရခဲ့တာလို့လည်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပြပါတယ်
။ဖန်စီထိန်းသိမ်းခံထားတဲ့မြန်မာနိုင်ငံသား50ဦးခန့်ပါဝင်တယ်ပေါ့အဲ50ဦးခန့်မှာအမျိုးသမီးစုစုပေါင်း22ယောက်ပါဝင်တယ်ပေါ့ဒီနေ့3နိုင်ဒီနေ့ပြန်သွားကြတယ်ပေါ့ဒီလူတွေအားပြီးခဲ့တဲ့ရက်ကဆိုရှင်ဒီအပတ်စင်ပေါ့လေဒီလားစာပြီးတုံးကြီးပြန်သွားမှုအစီအစဉ်ရှိတော့လဲဒီတရနေ့မှာကျွန်တော်တို့အချောင်းမီဦးကျောင်းလေကျောင်းဆက်ပြီးရှိပြီးပြန်ရတဲ့ဒီအကျဉ်းသားတွေပေါ့လေပထမဦးဆုံးစတင်ဒီပြန်ဝင်ရတယ်ပေါ့ဟုတ်ကဲ့ဒီနေ့အကျဉ်းသားတွေကတော့ခုတနေ့ပြန်လို့မရတဲ့လူတွေပါတယ်ဒီဟိုတနေ့ကပြန်မဲ့ပါစင်ရီက15ရင်းနေကြမှာတော့ပြန်လို့ရမယ်နောက်တစ်ပတ်တနင်္လာနေ့ကြမှာဟုတ်ကဲ့အဲဒူးတမကြီးဒီဥတန်ထွေးကြီးကောင်းဆောင်ကြီးတာယုံဖော်ဝင်နေတဲ့ immigration နေရာလေးမော်တီလိုက်ပို့တယ်ပေါ့ဒီမြန်မာလူမှုကွန်မြူနတီမလေးရှားသူတို့တွေကိုအစားတော့အဝတ်အထည်တွေအကုန်လုံးမော်ဒီအသုံးဆောင်ပစ္စည်းတွေကိုအလှူဒါနပြုလုပ်ပါတယ်ပေါ့
တရားဝင်ကတရားမဝင်ပါမြန်မာနိုင်ငံသား9သိန်းခွဲလောက်ရှိနေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကပ်ဘေးကာလအတွင်းမှာနေရပြန်ဖို့အတွက်မြန်မာတန်ရုံကိုစည်ရင်းပေးသွင်းထားတဲ့မြန်မာတွေတောင်းကနန်းနဲ့ရှိနေတာပါဒီကာလအတွင်းမှာကပ်ဘေးကြောင့်ကောအလုတ်ကန်အခက်အခဲတွေကြောင့်ကောတရားမဝင်တဲ့နီးနဲ့နေရပြန်ဖို့ကြိုးစားကြသူတွေလည်းဖမ်းဆီးခံရတာတွေရှိနေပါတယ်ကိုဗစ်ကပ်ဘေးကာလမှာမလေးရှားရောက်မြန်မာ20ရက်မနည်းဟာမိမိကိုမိမိအဆုံးစီရင်မှုတွေလည်းခက်ခဲစိတ်ဖြစ်လာတာရဲ့လူပွဲသားတွေကိုငွေပေးပြီးတရားမဝင်နီးလန်းနေတဲ့နေရပြန်ဖို့ကြိုးစားနေတာတွေကြောင့်မြန်မာအစိုးရကတရားမဝင်နေထိုင်နေသူတွေနေရပြန်နိုင်ရေးကိုမလေးရှားအစိုးရနဲ့ညှိနှိုင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ